2013ခုနှစ်ဇန်နဝါရီလ14ရက်ရန်ကုန်တိုင်းဒေသကြီးလမ်းမြို့နယ်အေးမွန်အေယာမတ်ဆက်ဆက်တပရောင်လန်းဦးထွန်းလွင်တော်ဆိုင်ညပါကိုဟန်သိန်းလွင်မခင်ပုံးကြီးပြေးဘောင်ပုံးကြီးကမိသားစုတို့ဤအလူတော်မေလာအခန္ဓာအနုမောဒနာတရားကုသကောင်းမှုလုပ်တယ်ဆိုတာဝမ်းမြောက်ဝမ်းသာရှိပြီးတော့လောက်ရတာပေါ့ကုသကောင်းမှုတစ်ခုပြည့်ပြည့်စုံမှုအတွက်မလောက်ခင်ကကိုယ်လုံးမဲ့လုပ်ငန်းနဲ့ပတ်သက်ပြီးဝမ်းသာမှုစိတ်ချနှူးမှုလုပ်နေတဲ့အချိန်မှာလဲဝမ်းသာမှုစိတ်ချနှူးမှုလုပ်ပြီးတဲ့အချိန်မှာလဲဝမ်းသာနေမှုစိတ်ချနှူးမှုကုသိုလ်ဆိုတာတဘာဝကိုကစိတ်ထဲမှာကြည်နူးစရာကောင်းတဲ့အလုပ်။ဘာဖြစ်လို့ကြည်နူးစရာကောင်းတဲ့အလုပ်လို့ဆိုရင်သူတို့လုပ်ပြီးတဲ့လူတိုင်းလူတိုင်းဟာပြန်တွေးတိုင်းမလုပ်တာမှားလိမ့်ခြင်းဆိုတာတော့မှမရှိဘူး။နော်။ကိုယ့်အတွက်ကောင်းကျိုးသူတို့အတွက်ကောင်းကျိုးကိုဆောင်ရွက်ပေးရတာဖြစ်တော့ကြောင်းမှားတယ်လို့စိတ်ထဲမှာခံစားရတာတခုမှမရှိဘူး။ကိုယ့်တို့လုံလိုက်တဲ့အပေါ်မှာဝမ်းမြောက်ဝမ်းသာဖြစ်စရာတည်းကြီးပဲရှိတယ်ပေါ့။ဒါကြောင့်မို့ကိုယ့်တို့ကောင်းမှုဆိုတာအပြစ်ကင်းပြီးတော့ကောင်းကျိုးချမ်းသာတွေဖြစ်ပွားစေ။ကောင်းကျိုးချမ်းသာဆိုတဲ့နေရာမှာလုပ်ပြီးလို့စိတ်ချမ်းသာတာလည်းဒါချမ်းသာတာခေါ်တာပဲနော်။ချမ်းသာတာခေါ်တယ်။အေးနောက်ဘဝချမ်းသာတာမချမ်းသာတာကတက္ကန္တထား။ကုသိုလ်ကောင်းမှုရှိတယ်မရှိတယ်ဆိုတာဟာတချို့ကကြတော့ပစ္စကခနဲ့သိလို့မရတာမျိုးလည်းရှိတယ်။လက်တွေ့အဖြစ်အခုသိလို့ရတာတော့အခုကုသိုလ်လို့အခုစိတ်ချမ်းသာတယ်။လာတဲ့လူတွေကလည်းစိတ်ချမ်းသာကြတယ်။လူရတန်းရတဲ့ပုဂ္ဂိုလ်တွေကလည်းစိတ်ချမ်းသာကြတယ်ဟောဒါကကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့အခုလက်ငင်းချက်ချင်းစိတ်ချမ်းသာမှုကိုရတယ်လို့ဒီလိုပြောတာเนาะအနုမာနညာလို့ဆိုတာမှန်းဆပြီးတော့သိရတာမှန်းဆသိတာဆိုတာလေလွဲမှားမှုမရှိဘူးအကြောင်းကိုကြည့်ပြီးတော့အကျိုးကိုမှန်းဆတာအကျိုးကိုကြည့်ပြီးတော့အကြောင်းကိုမှန်းဆတာခုခေတ်လူတွေစီးပွားလုပ်လို့ဘာလုပ်လို့မှန်းဆပြီးလုပ်ကြတာပဲလေနော်ဒါလုပ်လို့ရှိရင်တော့ဒီအကျိုးတွေရမှာပဲလို့ညှော်လင်းချက်နဲ့မှန်းဆပြီးတော့အဲ့ဒါကိုအနုမာနအနုမာနဆိုတာ inference ခေါ်တာနော် inference ဆိုတဲ့ဉာဏ်တစ်မျိုးပေါ့အဲ့ဒီအသိဉာဏ်နဲ့မှန်းဆပြီးတော့ကြည့်မယ်လို့ဆိုလို့ရှိရင်ကုသိုလ်ကံရဲ့အကျိုးတရားဆိုတာရှိတယ်ဆိုတာဟုတ်သိနိုင်တယ်ပေါ့နော်ဘယ်လိုသိနိုင်တာလဲလို့ဆိုတော့လူ့ဘဝရောက်လာကြတာလူရင်းတူကြတယ်တခါတည်းကမိသားစုတစ်ခုတည်းမှာဖြစ်လာကြတာလေအမေလည်းတူတယ်အဖေလည်းတူတယ်သို့သောမတူတဲ့အခြေအနေတွေအများကြီးရှိရုပ်ရှင်မတူနော်စိတ်နေစိတ်ထားမတူညာကောင်းတာမကောင်းတာမတူဆင်းရဲတာချမ်းသာတာမတူအသက်ရှည်တာတူတာမတူအဲ့ဒီမတူမှုတွေဟာဘယ်သူနောက်ခံကနေလုံနေတာတော့လို့ဆိုကိုလုံးခဲ့တဲ့ကံတရားတွေပဲသူမျက်စောင်ပြရဟောပြရပြနောက်ခံကထူချမ်းမှုရှိနေတဲ့အတွက်ကြောင့်အလုံးတူရမှာမတူပဲနဲ့ဖြစ်နေတယ်ပေါ့နော်အဲ့တော့လူတိုင်းလူတိုင်းဟာဒီဘဝမှာလာဆုံးစည်းကြပြီမဲ့လို့နောက်ခံခြင်းဟာမတူခဲ့ကြဘူးပေါ့ဒီဘဝမှာတော့ဆွေမျိုးလာဖြစ်တယ်မိသားစုလာဖြစ်တယ်သို့သောနောက်ခံခြင်းကြည့်လိုက်ရင်မတူကြမတူကြသည့်အတွက်ကြောင့်ကွဲပြားခြားနားမှုတွေရှိအဲ့ဒီကွဲပြားခြားနားမှုမှာအကောင်းနဲ့အဆိုးရှိတယ်လို့ပဲကိုလုတ်ခဲ့တဲ့ကံတရားတွေကလည်းအကောင်းနဲ့အဆိုးရှိသည့်အတွက်ကြောင့်ကောင်းကျိုးတွေထင်ရှားပေါ်ပေါက်နေအတိတ်ဘဝတုန်းကကောင်းတာတွေလုပ်ခဲ့တယ်လို့ဆိုတာမှန်းဆသိတာအနုမာနညာ inference လို့ခေါ်တယ်နော်အဲ့ဒီအနုမာနနဲ့သိရတာကံတရားဟာဘာလို့လို့ဆိုရင်တချို့ကအသက်ရှည်တယ်တချို့ကအသက်တိုတယ်တချို့ကရုပ်ဆင်းလာတယ်တချို့ကရုပ်ဆင်းမလာဘူးရုပ်ဆိုးတယ်တချို့ကစီးပွားဥစ္စာတွေတိုးတက်တယ်တချို့ကဘလို့ကြိုးစားကြိုးစားမတိုးတက်တာလည်းရှိတယ်အမျိုးမျိုးအဲ့ဒီလိုကွဲပြားခြားနာစုကြုံနေရင်ကွဲပြားခြားနာနေတာဟာအတိတ်ဘဝကမိမိတို့လုပ်ခဲ့တဲ့ကံတရားပေါ်မှာမူတည်တယ်လို့ဆိုတာကိုယုံကြည်လက်ခံတာဘုရားရဲ့အဆုံးအမကိုလက်ခံကြတဲ့မိသားစုတွေထဲမှာအခုလိုကံကံဤအကျိုးကိုယုံကြည်တယ်ဆိုတာဟာ ကောင်းတဲ့ပုံကိုဖြစ်ဖို့အတွက်ကောင်းတာတွေလုပ်မိဖို့အတွက်တွန်းအားတစ်ခုပဲဒါကြောင့်မို့ကုသိုလ်ကောင်းမှုဆိုတာလုပ်မိသွားပြီဆိုလို့ရှိရင်ထိုကုသိုလ်ကံရဲ့အကျိုးကျေးဇူးဟာရရှိလာမှာဖြစ်တယ်ပျောက်ပြက်သွားတာရဲ့လို့တော့မရှိဘူးအကြောင်းညင်ညွတ်တဲ့အခါမှာကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေနိုင်တယ်လို့ဒါကအခြေခံအားဖြင့်ဒီလိုမှတ်ထားပါနော်လုပ်သည်မှာကုသိုလ်ကောင်းမှုလုပ်တိုင်းလုပ်တိုင်းဒီကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးမလုပ်ခင်ကလည်းအတက်တယောဝမ်းမြောက်ဝမ်းသာဖြစ်နေရမယ်လုပ်နေတဲ့အချိန်မှာလည်းအတက်တယောဝမ်းမြောက်ဝမ်းသာဖြစ်ရမယ်လုပ်ပြီးတဲ့အချိန်မှာလည်းအတက်တယောဝမ်းမြောက်ဝမ်းသာဝမ်းသာမှု၃ရက်နဲ့ပေါင်းဆက်ထားလို့ရှိရင်ဒီကုသိုလ်ကပို့ပြီးတော့ကောင်းကျိုးချမ်းသာကိုပေးစွမ်းနိုင်တယ်အလုပ်တစ်ခုလုပ်ရင်ထိုအလုပ်ရဲ့အကျိုးကျေးဇူးဆိုတာရှိတာကြည့်မယ်နော်စီဝါလုပ်လဲဒါရောင်းရင်ဘလောက်မြတ်မယ်ဆိုတာရှိတာပဲပေါ့ဒီဟာအကျိုးမြတ်ဆိုတာရှိတယ်အဲ့ဒါလိုပဲကုသိုလ်ကောင်းမှုကလည်းဒီလိုအကျိုးမြတ်ဆိုတာရှိတယ်ပေါ့အကျိုးမြတ်ရှိလို့မြတ်စွာဘုရားကဆွန့်လူတဲ့နဲ့ပတ်သက်ပြီးတော့အကျိုးမြတ်ကိုတွက်ပြထားတာရှိတယ်ပေါ့ဆွန့်လူတာဆိုတာနော်ဆွန့်လူတာဆိုတာအလှူဒါနတစ်ခုတည်းပဲသို့တော့အဲ့ဒီအလှူဒါနတစ်ခုတည်းမယ်အလှူ၅မျိုးပါဝင်နေတယ်ကုကီလူတွေကတော့ပုံနားလဲပါတယ်เนาะဟိုဆောအလှဆိုတဲ့အလှတစ်ခုတည်းမှာဘာတွေပါတော့ဆိုအသက်လှူတာလည်းပါတယ်เนาะနောက်ပြီးတော့အစင်းလှူတာပါတယ်ခွန်အားလှူတာလည်းပါတယ်ချမ်းသာဒုက္ခလှူတာလည်းပါတယ်အကြံကောင်းဉာဏ်ကောင်းကိုလှူရလဲရောက်တယ်ဆို5မျိုးအဲ့ဒီ5မျိုးကိုခေအသုံးနဲ့ပြောမယ်ဆိုရင် 5 in 1 ပေါ့เนาะဆွန်အလူဆိုတဲ့တစ်ခုတည်းမှာအဲ့ဒီအလူ၅မျိုးပါနေတယ်5 in 1အလူလို့ပြောလို့ရဘာလို့ပြောလို့ရတော့ဆိုတခါတခါတစ်ခုလုံးလိုက်တဲ့အခါမှာ၅ခုလောက်ကျိုးပြီးသွားတာမျိုးရှိတယ်ကဲဒါဖြင့်ဆွန်လူတာနဲ့ဘာလို့အသက်ရှည်တာနဲ့ဆိုင်တာတော့လို့ဆိုမေးကြည့်လိုက်ကိုယ့်ကိုစဉ်းစားကြည့်ဒီဘဝမှာအသက်ရှည်နေကြတယ်လူတွေနော်မွေးလာကစားကနေစားပြီးအနှစ်40 50 60 80 80 90 100ထိအောင်ရှင်းနေကြတာဘာလို့ရှင်းတာတော့ဘာကြောင့်ရှင်းနေကြတာတော့မေးရင်အစာစားပြီးတော့အသက်ရှင်နေကြအဲ့တော့အစာစားခြင်းဟာအသက်ရှင်ခြင်းအကြောင်းတစ်ခုပဲအခုလူတာဆွမ်းလူတယ်ဆိုတော့အစာကိုလူတာလေအစာလူတာဟာအစာစားရတဲ့ပုဂ္ဂိုလ်ကိုအသက်ရှင်မှုကိုဖြစ်စေတယ်လို့ကိုယ်လူတဲ့အလှကရဲ့အကျိုးတရားမျိုးကိုကိုယ်တုံ့ပြန်ရောက်ရှိလာတယ်လို့ခေါ်တယ်။ဒါ reaction လို့ခေါ်တာ။နော်။တုံ့ပြန်လာတဲ့အကျိုးကပဲနေရာမှာပဲဖြစ်ဖြစ်ရှိတယ်နော်။နော်။တုံ့ပြန်လာတဲ့အကျိုးအရာကိုကအသက်ကိုရှည်စေတတ်တဲ့အရာကိုလုပ်ပေးသည့်အတွက်ကြောင့်ကိုယ်မှာအသက်ရှိတယ်ဆိုတော့တုံ့ပြန်လာတယ်။နောက်တစ်ခုစဉ်းစားကြည့်အစာအာဟာရကိုပြည့်ပြည့်ဝဝစားရတော့ရတဲ့ပုဂ္ဂိုလ်ဟာအသားအရေးစုပြေးလာတယ်။အဲ့ဒီအသားရေစုပ်ပြည့်ကြည့်ပြောရှိပြောရှုလာတာဝန်နအစင်းလို့ဒီလိုခေါ်တာအဲ့တော့အစာစားရမှဒီလှပနိုင်တဲ့အစင်းရှိတယ်အစာမစားရလို့ရှင်လူဟာရုပ်ပြည့်ဆင်းပြည့်ဖြစ်သွားအာဒဒမပြည့်လို့ရှင်ရုပ်ပြည့်ဆင်းပြည့်ဩတို့ဆုံးလူလိုက်တာလူလိုက်တဲ့အစာဟာရကိုအကြောင်းပြုပြီးတော့စားတဲ့ပုဂ္ဂိုလ်တွေဟာအစင်းလှပမှုကိုသားကိုရေစုပ်ပြည့်မှုကိုရတယ်ဒါကြောင့်မို့တို့လူလိုက်တဲ့ဆုံးအလူတွေမှာအစင်းအလှဆိုတာလည်းပါတယ်လို့ဟောအာယုံပြုလို့ရတယ်နော်နောက်တစ်ခုကကြည့်ခွန်အားအလှလူဆိုတာဒီအစာမစားရရင်အပြတ်သွားမှာပဲအပြတ်သွားနိုင်တယ်လူတွေခွန်အားဆက်နေတာဟာအစာကြောင့်ဒါကြောင့်မို့လို့အစာလှတာဟာလူတွေကိုအားကိုဖြစ်စေတယ်ဒါကြောင့်မို့လို့လူတယောက်နေကောင်းလို့ဆိုရင်အစာမဝင်တော့ဘူးဆိုအပြတ်မှာကြောင့်နော်အပြတ်တယ်လို့ပြောကြတယ်အစာဝင်အောင်ကြိုးစားကြအဲ့ဒါကြောင့်မလို့ဒီအစာဟာအားကိုဖြစ်စေတာတို့လူတဲ့အလူကအားကိုဖြစ်စေတာဖြစ်တော့ကြောင့် reaction နေနဲ့တို့ကအားကိုပြန်ရတယ်ဆိုတဲ့အသေးပဲရတယ်နော်ဒီလိုဆိုလို့တာသူအကြောင်းနဲ့သူအကျိုးပဲဒါကတော့လောကသဘာဝကိုကြည့်တရက်စီကိုစိုက်ရင်တရက်ပင်ပဲပေါက်မှာပဲနော်ကြည့်ပြင်ပင်မပေါက်ဘူးဒါမှန်ကန်တဲ့နေရာမှာတခုလို့ဆိုလို့ဒီကုသိုလ်လုပ်ရင်ဒီအကျိုးရတယ်ဆိုတာဒါနိယမပဲเนาะကိုကလိုချင်နေဖြစ်စေမလိုချင်နေဖြစ်စေတရားစီဆက်လိုက်ရင်တဲပင်ကတော့ပေါက်လာမှာပဲတေချာတယ်အဲ့ဒါမျိုးလို့ပဲခုဆွမ်းသူကိုလှူလိုက်လို့ရှင်ဗလဒါနခွာအတူဆိုတာလည်းပါသွားပြန်နောက်တစ်ခါဒုက္ခဒါနအစာမစားရခြာလောင်းနေတဲ့ပုဂ္ဂိုလ်တယောက်ဟာစိတ်မတည်ငြိမ်ဘူး နော်စိတ်တည်ငြိမ်မှုမရှိဘူးစိတ်ချမ်းသာမှုမရှိဘူးဩအစာစားလိုက်ရရင်စိတ်ကတည်ငြိမ်ပြီးတော့စိတ်ချမ်းသာတာအဲ့ဒါကြောင့်မလို့ဆုံးလူကလည်းဒီအာဟာရလူတာလည်းဒုက္ခဒါနချမ်းသာအလူမျိုးပဲလို့သူတို့ပြောတာဟောနောက်တစ်ခါအစာအာဟာရကိုပြည့်ပြည့်ဝဝစားရတဲ့အခါမှာကျန်းမာရေးကောင်းလာတော့ဘာဖြစ်တယ်အကျံကောင်းညံကောင်းတွေရတယ်အုံနောက်ဖွင့်ပြိုးတဲ့အကျံကောင်းညံကောင်းတွေရတယ်ဒါကြောင့်မလို့စေးရီအစာရီဒါစားရင်အုံနောက်ကောင်းတယ်အတွေးခေါ်ကောင်းတယ်ဆိုစားကြတာပဲလေသူဒီအာဟာရကကောင်းကျိုးချမ်းသာကိုဖြစ်စေတတ်တာသူအဲ့ဒီအာဟာရမျိုးကိုလှူလိုက်တဲ့ဖြင့်ကိုကအကျံကောင်းညံကောင်းတွေကိုလှူရလဲရောက်တယ်လို့မြတ်စွာဘုရားကဒီလိုကြောင်းကျိုးနဲ့ဆက်ပြီးတော့ဟောပေးတာနော်ဒီတစ်ခုလုံးရင်တစ်ခုကျိုးရှိအဲ့တော့အခုဆုံးလူဒါနမှာသူကအကျိုး၅မျိုးကိုဖြစ်ပေါ်စေတယ်လို့အလှူ၅မျိုးလို့ပြောတာ5 in 1ကိုယ်လူတာကစွမ်းခဲဝဲဘောစဉ်အစာအာဟာရကိုလှူတာအဲ့ဒီလိုလှူလိုက်တဲ့အတွက်ကြောင့်ကိုလှူပြီးသားဖြစ်သွားတဲ့အလှူက၅မျိုးဖြစ်တယ်အာယုဒါနအသက်ရှိမှုဆိုတဲ့အလှူဝဏ္ဏဒါနကိုယ်ရည်သားစုပြည့်မှုဆိုတဲ့အလှူဗလဒါနခွန်အားဆိုတဲ့အလှူဒုက္ခဒါနချမ်းသာဆိုတဲ့အလှူပဋိပါဏဒါနအကြံကောင်းညံကောင်းဆိုတဲ့အလှူလေအဲ့ဒီအလှူတွေကိုလှူပြီးသားဖြစ်တယ်ဒါစွမ်းအလှူနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာဖို့ပေါ့เนาะနောက်သင်္ကန်းလှူတာကြတော့ဘလို့ဖြစ်သင်္ကန်းဆိုတာအဝတ်ပဲလောကလူတွေဟာဘလောက်ပဲအယုံဆုံးဆိုသူနဲ့တိတ်တော်တဲ့အစင်နဲ့အဝတ်အစားကိုဝတ်လိုက်လို့ရှင်လူကလှသွားတယ်ဒါကြောင့်မို့မြတ်စွာဘုရားကဟိုလောကကြီးနဲ့ကင်းပြီးတော့ဟောတဲ့တရားမဟုတ်ဘူးဝဋ္ဌတော်ဟောတိဝဏ္ဏတော်တဲ့အဝတ်ကိုလှူတာဟာတဲ့အစင်ကိုလှူတာပဲဟာလူဟာအဝတ်တောင်းမှအကွတ်တယ်လူဟာတတရရဝတ်လိုက်စားလိုက်မယ်ဆိုလို့ရှိရင်သူကရုပ်အစင်းကပို့ပြီးတော့တင့်တယ်လာအဲ့လိုဆိုအဲ့တော့အဝတ်လူချင်းဖြင့်အစင်းကိုလူချင်းဆိုတဲ့အကျိုးတစ်ခုရနိုင်တယ်လို့ညဆောင်ပြားကဒီလိုအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဟောအဲ့တော့တို့ဒီကနေ့လုပ်တဲ့ကုသကောင်းမှုတွေဟာအခုလို့ကောင်းကျိုးချမ်းသာတွေကိုရရှိစေနိုင်တဲ့အလုပ်ကိုတို့တွေလုပ်ရတယ်စီးပွားရေးလုပ်ရင်လည်းအော်ဒီလုပ်ငန်းလုပ်တာအကျိုးအမြတ်တွေများတယ်ဆိုရုတ်ချတာပဲလုပ်ရင်လည်းတကယ်လည်းအကျိုးအမြတ်တွေရလာကြတာအဲ့ဒါလိုပဲကုသကောင်းမှုဆိုတာလေဆိုင်းရဆိုင်းရအကျိုးအမြတ်တွေရဆိုရသို့ဝိจิตနာတွေရှာပြီးတော့ကုသကောင်းမှုမလုပ်ဘူးဆိုလို့ရှိရင်ဝိจิตနာကပေးနိုင်တာပါတော့တိုက်ဆောင်နိုင်တယ်ကာဝယ်နိုင်တယ်သုံးနိုင်တယ်ဒါတော့ပဲရမှာပဲเนาะလောက်ပဲရအသက်ရှိဖို့ကြတော့ငွေကြေးတနာကတိုက်ရိုက်ပေးနိုင်တာရှိဘူး။အသက်ရှိဖို့လို့ကျန်းမာဖို့လို့ဒီလိုဟာမျိုးတွေကြတော့ငွေကြေးတနာပေးလို့မရဘူး။ကုသကောင်းမှုကသာဒါတွေကိုဖြစ်ပေါ်စေနိုင်တယ်။ဒီလိုကြောင်းကျိုးဆက်ဆက်ပြီးတော့တွေးတတ်ပြီးကောင်းတဲ့တရားတွေမိမိတို့တဏ္ဍာမှာဖြစ်ပေါ်အောင်ကြိုးစားဖို့။ယေရှုဘုရားရဲ့အဆုံးအမကသူကစိတ်ကိုဗဟိုထားပြီးတော့ဆုံးမသွန်သင်မှုပဲ။စိတ်ကိုဗဟုပြုတ်ပြီးတော့ဆုံးတာဆုံးမှာစိတ်ကိုဗဟုပြုတ်ဆုံးမှာတယ်လို့ဆိုတာလူတိုင်းလူတိုင်းဟာစိတ်ကောင်းနှလုံးကောင်းရှိရမယ်လို့ဒီလိုဆုံးမှာစိတ်ကောင်းစိတ်စင်ကြယ်ပြီးစိတ်ကောင်းထားပြီးဆိုရင်ပြောတဲ့စကားလည်းအကောင်းဖြစ်တယ်လုပ်တဲ့အလုပ်ကလည်းအကောင်းဖြစ်တယ်ဟမ်စိတ်ဆိုးနေကြည့်ပါလားစိတ်မကောင်းတဲ့အချိန်မှာစိတ်ဆိုးနေတဲ့အချိန်မှာပြောတဲ့စကားလည်းကြမ်းတမ်းတယ်လုပ်တဲ့အလုပ်ကလည်းကြမ်းတမ်းတာအော်စိတ်ချလင်းနေလို့ဆိုရင်ပြောလဲမြင်တာလဲအလုပ်လဲမြင်တာကောင်းတာလည်းဖြစ်လာအဲ့တော့လူကိုဘယ်သူကဥဆောင်နေတာလို့ဆိုစိတ်ကဥဆောင်စိတ်ကဥဆောင်နေတာဖြစ်တော့ကြောင့်ကိုယ်စိတ်လေးကိုကိုယ်အမြဲတမ်းချက်ကပ်လုပ်ဖို့လိုတယ်ပေါ့နော်ချက်ကပ်လုပ်ဖို့လိုတယ်ဟိုတုံ့တဆင်ကြရမယ်အစိတ်ဟာဒေါသတွေနဲ့တွဲနေသလားလောဘတွေနဲ့တွဲနေသလားမာနတွေနဲ့တွဲနေသလားဒီမာနဆိုတာအကုသိုလ်ပဲမကောင်းဘူး။နော်။လောဘဆိုတာလည်းအကုသိုလ်ပဲမကောင်းဘူး။ဒေါသဆိုတာလည်းအကုသိုလ်ပဲမကောင်းဘူး။မောဟဆိုတာလည်းအကုသိုလ်ပဲမကောင်းဘူး။မကောင်းတာတွေနဲ့ငါစိတ်ကိုမတွဲစေ။လူတွေကပြောကြတယ်သားရိတ်သမီးတွေတော့ဟဲ့လူမိုက်တွေတွေပဲပေါင်းညံ့တယ်မကောင်းတဲ့လူတွေမပေါင်းနဲ့။ပေါင်းရင်နေမှာမကောင်းတာဖြစ်သွားမယ်နဲ့ဆုံးမကြတယ်နိ။ကိုယ်စိတ်လေးနဲ့အဲ့လိုဆုံးမပေးဘူးလို့ပေါ့နော်။မကောင်းတာတွေနဲ့မပေါင်းနဲ့။စိတ်ဆိုတာတဘာဝအဖြစ်နဲ့ဖြူစင်းနေတာပဲ။လောဘနဲ့တွဲလာလို့ရှင်မကောင်းတဲ့အကျိုးတွေကိုဖြစ်ပေါ်လာစေတတ်တယ်။ဘယ်လိုဖြစ်လို့ဆို อีถาภิเมยะมณีไหนมูยาเจนเนี่ยยาผู้จุซาล่ะจุซาล่ะนี่ด้วยจังสิทธิ์เย็นๆหมู่อาเนล่ะยาบาบียาถ่ายเองใต้ไปถ่ายเลยใต้ไปถ่ายนี่ด้วยจังบาผิดตรงสิทธิ์ไม่ชาเลยตอกะรู้ปูหลอมหมู่นี่ควรล่ะอ๋อตูก็นี่มวยถုတ်ไล่ถ่ายเลยอ่ะไอ้ห่านี่แหละเนาะกูไปเนี่ยอย่าตะคู่ก็มาตูอ่ะใต้ไปถ่ายไปဆိုလို့ရှင်နောက်ก็ตอกะนี่ล่ะโธดะสุดาတော့ไม่ပြောเนี่ยอมตะมัดชินชา ดูเดียวหาเสยลงมาเจอแล้วอมตะมัดชินชาดูเดียวหาเสยลงมาเจอแล้วโธดะผิดหลาไปဆိုလို့ရှင်ဒီမျက်နာကစပြီးတော့တင်းမာလာเนาะတင်းမာလာစိတ်ချမ်းသာတဲ့အနေထားမျိုးမရှိဘူးโธดะผิดหลาไปဆိုနောက်ဆုံးမှာဇက်ကစကားကပြောလိုက်လို့ရှင်လဲတင်းနေမှာမှာဖြစ်ခုဒီလေးရောက်လို့တဲ့အခါမှာလဲချမ်းချမ်းထားထားဖြစ်အဲ့တော့ကောင်းကျိုးပေးနိုင်တဲ့အရာတွေမဟုတ်ဘူးဆိုတာချင်ရှားတယ်ပေါ့ဒါကြောင့်လူတွေဟာဒီ กุสิกนี่ชุเซนออนท้าโกอี้จี้เลยดาเนี่ยชุเซนออนท้าเลยสรุปว่าเนี่ยท้าเอ้ดูได้อยู่ได้ห่ากูอ่ะเดียวแท้หนีจ๋าไม่รู้เนซุมมีตาซุเนี่ยไม่ใช่ป้องได้เนี่ยบดุเนี่ยเวหนีบดุเนี่ยเวสัสสันสัสสันปะวนฉิ่นอยู่ประมาณกูอ่ะก้าวอยู่ชะนะโหลลาได้มิตรไสกรีเนี่ยสัสสันอลุโลยเองเนี่ยมิตรเนี่ยเป็นลูก
ကိုယ်ကမေတ္တာထားတာတပည့်ကမေတ္တာမထားပြဿနာရှိဘူးဒါကိုယ်အလုံးမဟုတ်နော်ကိုယ်ဘက်ကတော့မေတ္တာမပြတ်အောင်ပုံမှန်လေးနေတယ်ခေါ့ဒါလူတယောက်ကိုဆက်ဆံတဲ့ဆိုတာဆက်ဆံနေတဲ့လူမဆက်ဆံနေတဲ့လူကအတိညာကနေခွဲခြားလိုက်မယ်မဆက်ဆံနေတဲ့လူကျတော့မဆက်ဆံနဲ့ပေါ့ဆက်ဆံနေတဲ့လူကျတော့ဆက်ဆံပေါ့ဘယ်သူနဲ့ပဲဆက်ဆံဆက်ဆံမုန်းတီးတဲ့စိတ်ကိုယ်တန်တယ်မှာမဖြ
ာပဲเนาะအလုံးပေါ်မှာမိတ်ဆွေစိတ်ထားနိုင်တာကိုမေတ္တာလို့ခေါ်တယ်ဒီမေတ္တတဧတာမေတ္တာမေတ္တာဆိုတဲ့စကားလုံးကမေတ္တာကလာမေတ္တာဆိုတာမိတ်ဆွေရဲ့စိတ်ထက်ကိုမေတ္တာအဲ့ဒီမေတ္တာနဲ့အလုံးလုံးသွားပြီဆိုရင်လုပ်ငန်းကိစ္စတွေလည်းအကုန်အဆင်ပြေတယ်เนาะပါဝင်ကျင်တဲ့အလုံးအကုန်လုံးကိုအဆင်ပြေမေတ္တာကိုယ့်ဘက်ကမေတ္တာမဖြစ်ဆောင်ရွက်တယ်နောက်တစ်ခုအရေးကြီးတာကတော့ဆိုလို့ရှိရင်ဒီမေတ္တာခံရဖို့အတွက်နောက်တစ်ခုအရေးကြီးတာကဥပိ္ပခာတဲ့ဥပိ္ပခာဆိုတာအသေးစိတ်တွေတချို့ကိစ္စတွေမှာကိုယ်ကစည်းစားကြောင်ပြီးတော့မေတ္တာထားတဲ့အပေါ်မှာဥပိ္ပခာမထားနိုင်ဘူးဆိုရင်ဒီမေတ္တာကပြတ်သွားနိုင်တယ်เนาะဆိုလိုတာကဒီလိုကိုယ်ကမေတ္တာနဲ့ကုညီလိုက်တယ်တစ်ဖက်သားကကိုယ့်ကိုပြန်ပြီးတော့ကုညီခြင်းမှကုညီမယ်အကောင်းပြောခြင်းမှပြောမယ်မကောင်းတာတွေပြောခြင်းပြောမယ်ဒါကိုယ့်အလုပ်မဟုတ်ဘူးသူစီကငါဘာတစ်ခုမှမမျှော်နိုင်ဘူးကောင်းတာလည်းမမျှော်နိုင်ဘူးမကောင်းတာလည်းမမျှော်နိုင်ဘူးငါလုပ်ပြီးတာငါခန္ဓာလို့အကန္တလို့ထားလိုက်ရင်ကုပိတ္တဟာအညစ်အဆုံးလာမရှိတော့ဥပိ္ပခာထားနိုင်လို့ဒီလိုဆိုတာနော်မြတ်စွာဘုရားဟာပါရမီဖြည့်တဲ့အခါမှာမေတ္တာပါရမီနဲ့ဖြည့်တယ်ဥပိ္ပခာပါရမီနဲ့ဖြည့်တယ်ဒီနှစ်ခုဟာအရေးကြီးလို့ဒီနှစ်ခုတွေ့ဖက်ပြီးတော့ဖြည့်တာမေတ္တာဖြည့်မေတ္တာပါရမီပြည့်ဝသည့်အတွက်ကြောင့်ရသော်ဗျာဘုသူ့ပေါ်ဖြည့်ဖြည့်မေတ္တာထားပြီးတော့လောက်ခံပေးတယ်ကိုကပဲစတဲ့လောက်ခံပေးတယ်ဟုတ်ဥပိ္ပခာထားသည့်အတွက်ကြောင့်သူစီကဘာတစ်ခုမှမမြှောက်လည်းမဟုတ်ဘူးဟုတ်အဲ့ဒါမျိုးမှတကယ်ကိုစိတ်မှန်တဲ့သဘာဝတရားလို့ဒီလိုပြောတာနော်အဲ့ဒါဟာအလွန်မွန်မြတ်တဲ့စိတ်ဓာတ်လို့ဒီလိုပြောဥပိ္ပခာဆိုတာအရတဲမှာနားလည်နေတဲ့ဥပိ္ပခာမခေါ်မပြောခရီးမဆိုင်ဘူးနဲ့ပြစ်ထားတာမျိုးဥပိ္ပခာလို့ပြောတာအဲ့ဒါမျိုးဆိုလို့တာမဟုတ်ဘူးနော်ဥပိ္ပခာဆိုတာစိတ်ထက်အမှန်တမ်းတည်ငြိမ်ပြီးတော့စိတ်ရဲ့တိမတ်တဲ့သဘောကို equanimity လို့အင်္ဂလိပ်လိုပြန်တယ် equanimity ဥပိ္ပခာဆိုတာဒီနေရာမှာလစ်လျူရှုတယ်လို့ပမာလို့ပြန်ရပါမယ်လစ်လျူရှုတယ်ဆိုတာဘာကိုလစ်လျူရှုတာကောင်းလို့ဆိုလို့ရှိရင်ကိုယ်ပေါ်မှာကောင်းနေဖြစ်စေမကောင်းနေဖြစ်စေလစ်လျူရှုထားတယ်ကိုလုံးရမယ့်ဟာလုပ်တယ်ဝတ္တရားကြီးလုပ်တယ်နော်ဝတ္တရားကိုယ့်ဝတ္တရားကိုကောင်းအောင်ကိုလုပ်ပြီးဟောကိုလုံးတဲ့နာကိုလုပ်တယ်ကျန်တဲ့တစ်ဖက်သားရဲ့အပြုအမူတွေပေါ်မှာလစ်လျူရှုထားတယ်ဒီလိုဟာကိုဆိုလို့လစ်လျူရှုထားခြင်းဖြင့်သူကစိတ်ရဲ့တိမတ်မှုကိုရတယ် equanimity ပေါ့ဒီလိုဟာကိုဥပိ္ပခာလို့ခေါ်တာနောက်ဥပိ္ပခာကိုဒီမှားရင်ပြီးတော့နားလည်နေတယ်ဟာကျတော့ဒါအမှားပေါ့သူကအဲ့လိုနားလည်ရမှာမဟုတ်ဘူးသူကအင်မတန်မှမြတ်မြတ်တရစိတ်ဓာတ်ရှိတဲ့ဟာမျိုးအဲပါရမီ7ပါးနဲ့ပါရမီဥပိ္ပခာကြတော့ရှိ စာပေကျမ်းစာမှာဆိုထားတယ်မေတ္တာရှိလို့မေတ္တာရပုပ္ပကာရီနောမေတ္တာရှိလို့ကိုကစတင်ပြီးတော့ကုညီလှူဆောင်ပေးတယ်တဲ့ဥပိ္ပခပြေဝသည့်အတွက်ကြောင့်သူစီကပစ္စုပ္ပကာရံနာတိတတိသူစီကဘာတစ်ခုမှမညှော်လင့်ဘူးတဲ့လောကလူတွေဟာအလုံးလုံးရင်တစ်ခါတည်းညှော်လင့်ချက်လေးရှိတတ်တယ်ကိုကလူတယောက်ကိုကောင်းကြီးကုညီလိုက်ရင်လည်းညှော်လင့်ချက်ကလေးနဲ့ကုညီတတ်တယ်ရောအဲ့ဒီညှော်လင့်ချက်ကိုမထားတာဥပိ္ပခလို့ခေါ်တယ်ကိုကူညီသင်းလို့ကူညီတာသူစီကနေတုံ့ပြန်လာမှာကိုတခုမှမမျှော်လင့်မနဲ့လုံးဝပို့ပြီးတော့စိတ်မှန်တဲ့မေတ္တာဖြစ်တယ်။အဲ့ဒါဟာစိတ်ကောင်းနှလုံးကောင်းထားခြင်း။အဲ့ဒီနည်းနဲ့ဆက်ဆံလောက်ကင်သွားမယ်ဆိုလို့ရှိရင်အဖို့ဖြစ်မရှိကိုစိတ်ထဲမှာချောပြေးပြီးတော့အမြဲတမ်းစိတ်ချမ်းသာကိုချမ်းသာအကျံကောင်းဉာဏ်ကောင်းနေဖြစ်လာမှာဒါတွေဟာကုသိုလ်တရားတွေလို့မြတ်စွာဘုရားဟောတာနော်။ကိုစိတ်ထဲမှာဖြစ်တဲ့ဒီကုသိုလ်တရားအပြစ်ကင်းပြီးတော့ကောင်းကျိုးချမ်းသာကိုဖြစ်ပွားစေတယ်။ဟုတ်တယ်လေခုဘဝမှာစိတ်ချမ်းသာတာဆိုတာကောင်းကျိုးပဲလေ။အဲဒီစိတ်ချမ်းသာမှုနဲ့အကျံကောင်းဉာဏ်ကောင်းကြီးရပြီးတော့အလုတ်ကိစ္စပို့ပြီးတော့အောင်မြင်နိုင်တယ်လို့ဘုရားမြတ်စွာဟောကြားထားတဲ့အတိုင်းတို့ဒီနေ့ကုသိုလ်ကောင်းမှုတွေကိုလုပ်ရမယ်။လုပ်သည့်အတိုင်းဆရတဲ့ဘုတိုးပြီးတော့တို့စိတ်လေးကိုဖြူစင်အောင်ထားပြီးတော့ကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတဲ့ကုသိုလ်တရားကိုတို့ချူစားမှာဖြစ်တယ်ကိုယ်စီကိုယ်စီသဘောကြပြီးတော့ကုသိုလ်တရားဖြစ်ပွားအောင်ကောင်းမြတ်တဲ့စိတ်ကြီးနဲ့ဆောင်ရွက်လုပ်ကံနိုင်ကြပါစေကုန်သတည်း